အမေရိကန်သမ္မတအင်မြူကနေစက်တင်ဘာလ25ရက်နေ့ကထုတ်ပြန်တဲ့တရားဝင်မှုအစီတင်ပို့ထုတ်လုပ်တဲ့နိုင်ငံတွေနဲ့ပတ်သက်တဲ့သမ္မတရဲ့ဆုံးဖြတ်ချက်စာလွှာထဲမှာမြန်မာနိုင်ငံကိုထည့်သွင်းလိုက်ပါတယ်။သမ္မတတဦးအတွက်အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေကနေအနန္ထအရေအာဏာအရမြန်မာတရုတ်အိန္ဒိယလာအိုစ်နဲ့အာဖဂန်နစ္စတန်အပါအဝင်နိုင်ငံပေါင်း23နိုင်ငံကို2024ဘဏ္ဍာရေးနှစ်အတွက်တရားဝင်မှုအစီအဓိကထုတ်လုပ်မှုဒါမှမဟုတ်တင်ပို့မှုအဓိကလှုပ်ဆောင်နေတဲ့နိုင်ငံရှင်းမှာထည့်သွင်းလိုက်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြန်နှံပေးပို့လိုက်တာဖြစ်ပါတယ်။မြန်မာနဲ့အတူဒီရှင်းမှာထည့်သွင်းတာခံရတဲ့နိုင်ငံတွေကတော့အာဖဂန်နစ္စတန်၊ဘာဟာမား၊ဘီလစ်၊ဘိုလီးဗီးယား၊တရုတ်၊ကိုလံဘီယား၊ကော့စတာရီကာ၊ဒိုမီနီကန်သမရနိုင်ငံ၊အီကွေဒေါ်၊အယ်ဆာဗေဒီယား၊ဂွာတီမာလာ၊ဟေတီ၊ဟွန်ဒူရပ်စ်၊အိန္ဒိယ၊ဂျမေကာ၊လာအို၊မက္ဆီကို၊နီကာရာဂွာ၊ပါကစ္စတန်၊ပနမား၊ပီရူးနဲ့ဗင်နီဇွဲလားနိုင်ငံတွေဖြစ်ပါတယ်။ဒီနိုင်ငံတွေဟာပထဝီအနေထားရဖြစ်စေ၊ဈေးကွက်ဆိုင်ရာစီးပွားရေးရဖြစ်စေ၊တရားဝင်မှုရစီထုတ်လုပ်တာဒါမှမဟုတ်တင်ပို့မှုရှိနေတာဖြစ်ပြီးတချို့နိုင်ငံတွေမှာဆိုအစိုးရကိုယ်တိုင်ကဒီဈေးထုတ်လုပ်ရောင်းချမှုတဲ့တင်းကျပ်တဲ့ဥပဒေတွေချမှတ်ဆောင်ရွက်နေတဲ့ကြားကလုပ်နေတာဖြစ်ကြောင်းဖော်ပြပါတယ်။2023အမျိုးသားကာကွယ်ရေးအာဏာဆိုင်ရာဥပဒေပြင်ဆင်ချက်ထဲမှာအခုလိုမှုရစီဝါထုတ်လုပ်တဲ့နိုင်ငံတွေရှင်းမှာအမေရိကန်ပြည်ထောင်စုကိုကြီးကြီးမားမားရိုက်ခတ်မှုရှိနေတဲ့ဒီတရားမဝင်မူရစေထောက်ရမှာတုံးတဲ့ဓာတုပစ္စည်းတင်ပို့ထုတ်လုပ်တဲ့နိုင်ငံတွေကိုပါထည့်သွင်းလိုက်တာဖြစ်ပါတယ်။ဒီထဲမှာတရုတ်နိုင်ငံဟာအဓိကဓာတုတင်ပို့ပစ္စည်းနိုင်ငံဖြစ်ပြီးတော့တရုတ်နဲ့တခြားဒီလိုဓာတုပစ္စည်းထုတ်လုပ်တင်ပို့တဲ့နိုင်ငံတွေအနေနဲ့သူတို့ရဲ့ဒီပစ္စည်းတွေနဲ့ပတ်သက်ပြီးတင်းကျပ်တဲ့ထိန်းချုပ်မှုတွေလုပ်ဖို့အမေရိကန်ကပြင်းပြင်းထန်ထန်တိုက်တွန်းပါတယ်။မြန်မာဘိုလီးဗီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေကတော့လွန်ခဲ့တဲ့7လအတွင်းမူရစေတင်ပို့ထုတ်လုပ်မှုတားဆီးဖို့ပြက်ကွက်ခဲ့တဲ့နိုင်ငံတွေဖြစ်နေတာတွေ့ရပြီးတော့ဒီနိုင်ငံတွေနဲ့မူရနိုင်ငံတကာမူရစေတက်ဖြည့်ရေးဆိုင်ရာသဘောတူညီချက်တွေကိုလေးစားလိုက်နာဖို့လိုကြောင်းဖော်ပြထားပါတယ်။